Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2019ခုနှစ်ဇူလိုင်လ9ရက်တောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီဒီလိုင်းလိုမီတာ16 19နဲ့25တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်ဒီနေ့ကမှတော့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးညီလာခံဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒီကနေ့စတင်လိုက်ရမှာညီနိုင်ငံကိုဆန္ဒပြသူတွေနဲ့ရဲတွေကြားမှာလည်းအထူးရုံးနေဖြစ်ပွားနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆရာထုကိုစေရဲ့ရှစ်သတင်းပတ်မြန်မာနိုင်ငံခီးစဉ်အတွင်းလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေဖို့နဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆွေးနွေးကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခွာညုံနဲ့သူကြီးညာပေးမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ American သမ္မတ Trump G20 ညီကမ္ဘာစစ်မှုထိပ်သီးညီလာခံတက်ရောက်ဖို့ဂျမီနိုင်ငံ Hamburg မြို့ကိုရောက်ရှိသွားတဲ့မှာတော့ဆန္ဒပြရရင်လည်းရင်ဆိုင်နေရပါတယ
် Donald Trump is kind of really symbolic for this
ကျွန်တော်ပြောရတဲ့သူတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်မတရားအသင်းနဲ့ဆက်သွယ်မှုနဲ့ဖန်ခံထားတဲ့သတင်းသမား၃ဦးကိုဒီကနေ့ရုံးထုတ်ပြီးတော့တရားဆွဲဆိုလိုက်တဲ့အကြောင်းတခါမြကြီးနာကဆန္ဒပြဝယ်မှာကချင်ပြည်နယ်ကသတင်းမီဒီယာသမားတွေပါကိုအဓိကတောင်းဆိုခဲ့ကြသလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့မတ်ခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေဒီကနေ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်ရက်ကြာတွေ့ဆုံရမှာကမ္ဘာဗန္ဓာရေးစေခွက်တွေကလှုပ်ထုံးလုံနည်းတွေတံပြန်ချမ်းသက်လုပ်ငန်းတွေရာသီဥတုဖောက်ပြန်မှုတွေကုန်စည်ပြန်ပြူးမှုတွေနဲ့ယောဂကုသပြန့်နှံ့မှုတွေအပါအဝင်ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးဖြေရှင်းကြမှာဖြစ်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာဘုံသဘောတူညီချက်ရဖို့မတိကျပါပဲလေ။အရှင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကတော့ကိစ္စရပ်တော်တော်များများမှာသဘောတူညီချက်တွေရဖို့ညွှန်လင်းကြောင်းမနေ့တုန်းကပဲပြောဆိုထားတာပါ။ထိပ်သီးညီလာခံတပ်ဖွဲ့ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကာဗွန်တန်းငွေကိုရှင်းချနိုင်မှုရည်ရွယ်ထားတဲ့2015ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနေလုတ်ထွက်ခဲ့တာနိုင်ငံတကာကုန်သွယ်ရေးမှာလည်းအမေရိကန်ကပထမဦးစားပေးမှုဝါရကိုကန့်ဆွဲထားတာကြောင့်ကြံကောင်းဆောင်နေတဲ့သဘောထားကွဲလွဲစရာဖြစ်နေရပါတယ်။အမေရိကန်စစ်မှုလုပ်ငန်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့တမိတင်သွင်းမှုတွေအပေါ်အခွင့်အရေးတိုးကောက်ဖို့ဒါမှမဟုတ်ခွဲရနေတာခွင့်ပြုဖို့စီစဉ်နေကြောင်းသမ္မတထရမ့်ကပြောဆိုထားတဲ့အတွက်လည်း G20 ဖွဲ့ဝင်ကုန်သွယ်ရေးဘက်တွေစိတ်မသက်မသာဖြစ်နေကြတာပါ။အမေရိကန်သမ္မတနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့နေ့ချင်းဆိုင်တွေ့ဆုံမဲ့အပေါ်မှာလည်းအများအာရုံစိုက်နေပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ပြန်ပက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့ကိုသိက္ခာချပြီးကျောင်းဝင်နောက်ဆက်ဖို့ရုရှားသမ္မတကိုလည်းညွှန်ကြားခဲ့တယ်လို့လည်းအမေရိကန်ထောင်လင်းရေးတိုင်ဝမ်ကယူဆထားတာပါ။ထိပ်သီးဆွေးဝမ်တိုင်းပြီးဒီကနေ့သမ္မတထရမ့်ရဲ့ Twitter လူမှုကွန်ရက်ကမှတ်ချက်မှာတော့အမေရိကန်ရဲ့အခန့်ကဏ္ဍကိုပြသဖို့နဲ့အကျိုးစီးပွားလေးကိုကာကွယ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။သူနဲ့ပတ်သက်လို့မှန်မှန်ကန်ကန်ဖော်ပြတာမျိုးမရှိတဲ့အယောင်ဆောင်သတင်းမီဒီယာတွေကိုယူဆဆရာမလို့ပဲအမေရိကန်ကတကြောပြန်ကြည့်ကြည့်မြင်မြင်လာစေရမယ်လို့လည်းသမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကကြွေးကြော်ဆန်တဲ့မှတ်ချက်ပြီးပြောဆိုထားပါတယ်။
ကမ္ဘာစီးပွားရေးထိပ်တန့်နိုင်ငံပေါင်း20 G20 ထိပ်သီးစည်းဝေးဆက်တင်လိုက်တဲ့ဒီကနေ့မှာပဲဆန္ဒပြသူတွေနဲ့ရက်တပ်ဖွဲ့ဝင်တွေဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒုတိယနေ့အဖြစ်တီကယုံတွေဖြစ်ပွားခဲ့ပါတယ်။အင်အားအလုံးရင်းနဲ့လက်ဝဲဝါဒီဆန္ဒပြသူတွေရဲ့ဒီကနေ့ဆန္ဒပြပွဲမှာတော့ကိုယ်စားလှယ်တွေညီလာခံကိုမသွားနိုင်အောင်လက်ချင်းချိတ်ပိတ်ဆို့တားဆီးဖို့ကြိုးစားခဲ့ကြတာပါ။ဒီကနေ့ညီလာခံမှာအရေးပါတဲ့အစီအစဉ်တစ်ရက်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးတန့်တွေ့ဆုံရမှာတော့ဆီးရီးယား၊ယူကရိန်း၊မြောက်ကိုရီးယားအရေးကိစ္စအပြင်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးကောင်းဆွေးနွေးပွဲရှိပါတယ်။ရုရှားသမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဖို့မျှော်လင့်ထားပြီးဆွေးနွေးစရာတွေအများပြားရှိနေကြောင်းလည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ G20 ထိပ်သီးညီလာခံမတိုင်ခင်ပိုလန်နိုင်ငံမှာရောက်ရှိနေစဉ်မှာတော့ရုရှားနိုင်ငံကမတည်မငြိမ်ဖြစ်အောင်ဖန်တီးနေတဲ့လုပ်ရက်တွေနဲ့ပတ်သက်လို့သမ္မတထရမ့်ကသတိပေးပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့တခြားဒေသတွေမှာမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေဆီးရီးယားနဲ့အီရန်အပါအဝင်ရန်လိုတဲ့အစိုးရတွေကိုအားပေးနေတာတွေကိုရုရှားအနေနဲ့ရပ်တန့်ဖို့တာဝန်တည်တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲပြီးဘုံရန်သူတွေကိုတိုက်ဖြတ်ဖို့လူပောင်အတိုင်းဝိုင်းကိုကာကွယ်ဖို့တွေကိုလည်းတိုက်တွန်းခဲ့တာပါ။သမ္မတထရမ့်ဟာဒီကနေ့မှပဲဗြိတိန်၊မက္ဆီကိုနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတီးခြားတွေ့ဆုံဖို့စီစဉ်ထားပါတယ်။ညီလာခံအစနေ့မှပဲဟမ်ဘတ်မြို့လမ်းမတွေပေါ်မှာဆန္ဒပြသူတွေပေါ်ပေါက်လာအောင်တွန်းအားပေးခဲ့တဲ့ရာသီဥတုဆိုင်ရာဆွေးနွေးပွဲတစ်ခုမှလည်းသမ္မတထရမ့်ပါဝင်ဆွေးနွေးမှာဖြစ်ပါတယ်။
အချင်းနိုင်ငံဆန်နန်ကျောဆက်မြောက်ပိုင်းဒေသကစစ်တပ်စစ်ဆေးဂိတ်ကူမှာတေခန်ကားဘုံခွဲတက်ခိုက်မှုတစ်ခုကြောင့်စစ်သား10ဦးသေဆုံးသွားကြောင်းအစိုးရတောင်ရှိသူတွေကပြောပါရယ်ရဖာမျိုးအနီးမှာရှိတဲ့စစ်ကန်ကစစ်ဆေးဂိတ်ကိုကားစင်းနဲ့အတင်းဝင်ရောက်ပြီးအတေခန်ဘုံခွဲခဲ့ရတာကတက်ခိုက်မှုတွေစတင်ခဲ့ပြီးနောက်ပိုင်းမှာတော့ခြေရင်ရောက်လာတဲ့ဒါဇင်နဲ့ချီရဲ့စစ်သွေးကြတွေကအကြီးအကျယ်ပြစ်ခတ်မှုတွေလုပ်ခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေပြောဆိုခဲ့ကြတာပါစစ်သက်ဆိုင်ရာအစိုးရအရာရှိတူကတည်ဆုံးခဲ့တဲ့တက်ခိုက်မှုတွင်လူ20ထက်မနည်းဒဏ်ရာရရှိခဲ့ကြောင်းလဲ AP သတင်းတစ်ပုဒ်ကဖော်ပြပါရယ်ဒီကနေ့တက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူ့လက်ချက်ဖြစ်ချောင်းကြီးညာတာမျိုးတော့မရှိသေးပါဘူးအချင်းနိုင်ငံမှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်စစ်တပ်ကတမန်မိုဟာမက်မော်စီကိုယာယီကဖြုတ်ချခဲ့တဲ့2013ခုနှစ်နောက်ပိုင်းကစလို့ IS စစ်သွေးကြတွေရဲ့ပုံကန်တက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါရယ် IS စစ်သွေးကြကတော့မချသေးရင်လာရီကစပ်ပြီးအချင်းနိုင်ငံကခရီးရန်ဘာသာဝင်လူနည်းစုတွေကိုပုံမှန်ပြစ်မှတ်ထားတက်ခိုက်လာနေပြီးလူပေါင်းဒါဇင်နဲ့ချီတည်ဆုံခဲ့တဲ့တက်ခိုက်မှု၄ချိန်တည်းမှနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့တမန်အဗ်ဒယ်ဖတာ SCC ကအရေးပေါ်အုပ်ချုပ်ရေးကြေညာထားတဲ့အထိဖြစ်ခဲ့ပါတယ်
နှစ်ပေါင်း40ကျော်ကြာအကွက်ကွက်ပြပြဖြစ်နေတဲ့ Cyprus တွင်အရေးစစ်မတို့နောက်မဆုတ်ချင်းတွေကိုအဆုံးသတ်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကကြီးမှုကျင့်ပါတဲ့ဆွစ်ဇာလန်နိုင်ငံဆွေးနွေးပွဲတွေဟာသဘောတူညီချက်တစုံတရာမရဘဲအဆုံးသတ်သွားပါတယ်။သဘောတူညီချက်ရဖို့မဖြစ်နိုင်တော့ပါဘူး။ကာလရှည်ကြာနေတဲ့ပြဿနာကိုအပြေရှားနိုင်မဲ့အခြေအနေတစုံတရာမရဘဲညီလာခံကိုအဆုံးသတ်လိုက်ရတဲ့အတွက်စိတ်မကောင်းစရာပါပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာပြောခဲ့ပါတယ်။ Cyprus တွင်ပြန်လည်ပေါင်းစည်းရေးညီလာခံကို Cyprus တွင်ဒေသခံတူရကီနဲ့ဤချက်ကောင်းဆောင်တွေအပါအဝင် Greece, Turkey နဲ့ Britain စတဲ့သုံးနိုင်ငံကကိုယ်စားလှယ်တွေနဲ့အတူကုလသမဂ္ဂရဲ့အကြီးအကဲအရာရှိတွေလည်းတက်ရောက်ခဲ့ကြပါတယ်။ Cyprus တွင်ဟာ1984ခုနှစ်မှာ Greece နဲ့ပေါင်းစည်းရေးအတွက်အုံကြွလှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့ Turkey တပ်ဖွဲ့က Cyprus တွင်မြောက်ပိုင်းကိုကျူးကျော်ဝင်ရောက်ခဲ့ပြီးကလေးကတကွဲတပြားဖြစ်ခဲ့ရတာပါ။ Greece လူမျိုးတွေဟာတူရကီတပ်ဖွဲ့တွေကိုအန်ဒီယက်ရှိသူတွေအဖြစ်ရှုမြင်ပြီးကျွန်းကနေထွက်ခွာသွားစေချင်ပါတယ်။ Cyprus ကျွန်းနေတူရကီလူမျိုးတွေကတော့သူတို့လုံခြုံရေးအတွက်တူရကီတပ်ဖွဲ့ဝင်တွေကိုရှိနေစေချင်တာဖြစ်ပါတယ်ရှင
်။ UAE ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American Sun မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆရာဒုက္ကိုစေရဲ့ရှစ်သတင်းပတ်မြန်မာနိုင်ငံကြီးစင်မှာလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးဖွင့်နဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆွေရကသတိပေးလိုက်ပါတယ်ဒုက္ကိုစေရဲ့ဟင်းလီကတော့မြန်မာနိုင်ငံကယိုယွန်းလာနေတဲ့လူ့ခွင့်ရေးပြဿနာတွေကြောင့်လူ့ခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနိုင်တာတွေကိုလေ့လာဆန်းစစ်ဖို့ဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားတာပါသူတို့ဖြင့်နိုင်ငံတော်မှာလူညုံရေးခြေနေတွေစိုးဝါလာနေရာကြောင့်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေပေါ်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာမှာကိုစိုးရင်ကြောင့်လည်းလူခွင့်ရေးထုတ်ကိုယ်စားရေးကြီးညာချက်မှာဖော်ပြထားပါတယ်။စနေကြာခီးစဉ်တွင်မြန်မာဆိုးဝါတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေလူခွင့်ရေးချုပ်ပေါက်ခံရသူတွေနိုင်ငံတကာအသိုင်းအဝိုင်းကကိုယ်စားရေးနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်ကျိုးဆက်တွေကြုံနေရတာတွေကိုလေ့လာဆက်စစ်သွားမှာဖြစ်ကြောင်းလည်းဖော်ပြထားတာပါမြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့အထူးကိုယ်စားလှယ်ရဲ့စစ်တမအခြေမြန်မာနိုင်ငံခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်လက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိသေးဘူးကြိုတင်ကြောင်းကြားခဲ့ပြီးတဲ့နောက်ခွင့်ပြုထားတာဖြစ်ကြောင်းဖော်ပြထားပါတယ်လူ့ခွင့်ရေးကောင်စီကတော့ပြီးခဲ့တဲ့မတ်လတည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးခြေနေတွေကိုစုံစမ်းဖို့အချက်လက်ရှာဖွေရေးဖွင့်တစ်ခုကိုနိုင်ငံတကာကျွမ်းကျင်သူ၃ဦးနဲ့ဖွဲ့စည်းခဲ့တာပါဒါမှလည်းမြန်မာဆွေရကတော့လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကလက်တွေ့အခြေအနေနဲ့ကန့်ညီမှုမရှိလို့အခိုင်အပြည့်မှာကာလချာရှည်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိတဲ့အတွက်လက်မခံနိုင်ကြောင်းဒီကနေ့ကြေညာချက်မှာထပ်မံဖော်ပြထားပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အပါအဝင်ဆွေရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တစ်ခုရဲ့လုပ်ငန်းတွေအပြည့်ပြည့်စေကြောင်းလည်းမြန်မာဆွေရတာဝန်ရှိသူတွေကအစိုးရအိမ်မှာတုံ့ပြန်ထားတာဖြစ်ပါတယ်။
1962ခုနှစ်စစ်အာဏာရှင်လက်ထက်ကဘုံခွဲဖျက်ဆီးခဲ့တဲ့တမကအစအဦးကိုခေတ်ဆက်ဆက်ကြောင်းသားမျိုးဆက်တွေရဲ့စံတာနဲ့ညီပြန်လဲတိဆောက်ပေးဖို့ကြောင်းသားတမကတွေနဲ့လူငယ်ကွန်ရက်တွေကလက်ရှိ NLD အစိုးရကိုတောင်းဆိုလိုက်ပါတယ်ဒီကနေ့ကြာရောက်တဲ့55နှစ်မြောက် 7 July နှစ်ပတ်လည်နေ့မှာဘကတတက္ကတပါဝင်ကြောင်းသားတမကအဖွဲ့အစည်းတွေရန်ကုန်တက္ကသိုလ် တမကအစာဦးမြင့်နေရာကိုလာရောက်ကာရဝပြုကြရင်တမကအစာဦးပြန်လည်ဆောက်လုပ်ရေးအတွက်တောင်းဆိုကြတာပါ။တောင်းသားတွေပေါ်အတိတ်ကာလကကျူးလွန်ခဲ့တဲ့ကြေကွဲပွဲရာတွေကိုလက်ရှိတမတော်ခေါင်းဆောင်တွေကပြည်သူလူထုထံဖွင့်ဟဖော်ထုတ်ဖို့ကိုလည်းအမျိုးသားလူငယ်ကွန်ရက်နဲ့ Generation Wave အဖွဲ့တို့ကဦးဆောင်ပြီးတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတမကအစာဦးပြန်လည်တိစောက်ပေးရင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးအစိုးရနဲ့သက်ဆိုင်ရာကိုယ်စားလှယ်တချို့တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့အစာဦးတည်ရဲ့ပုံစံမူကြမ်းကိုသဘောတူညီမှုမရခဲ့ကြပါဘူးရှင်။
စီရနိုင်ငံမှာထိရိုက်သိချင်မှုတွေကျင်းဝင်ရတဲ့ဒါရုလက်နက်နဲ့တက်ခတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ရဲ့အကြီးအကဲကနိုင်ငံရေးအရာပြားပေးမှုတွေခံရတဲ့အကြောင်းပြောဆိုလိုက်ပါရဲ့ဘလို့လောက်ကန်ရမယ်ဆိုတာတွေကိုတိုက်ရိုက်ရောတော်ဝိုက်ပြီးရောပါပဲပေါင်းဆောင်ကဝိုင်းပြော်တာကိုခံရတဲ့အကြောင်းမနေ့ကကုလသမဂ္ဂလူညီညွတ်ကောင်စီမှာဆွေးနွေးမှုပြီးမှာပဲစုံစမ်းစစ်ဆေးအဖွဲ့ရဲ့အကြီးအကဲအက်ဒမွန်မော်လက်ကပြောဆိုလိုက်တာပါပြောတဲ့အတိုင်းမလုပ်ရင်ထွက်ပေါ်လာတဲ့ရလက်ကိုလည်းအတိမတ်ပြုလက်ခံမှာမဟုတ်ဘူးဆိုပြီးပြောဆိုတာမျိုးတော့ရှိရလို့လဲပြောဆိုခဲ့ပါတယ်စုံစမ်းစစ်ဆေးအဖွဲ့ပေါ်ပြားပေးနေသူတွေဟာဘသူဘယ်ဝါတွေဖြစ်တယ်ဆိုတာကိုအဖွဲ့ရဲ့အကြီးအကဲကပြောဆိုမတော်ရမယ်လဲပဲပေါင်းဆောင်ကပြားပေးနေတဲ့အကြောင်းပြောဆိုသွားပါရဲ့လုပ်ငန်းတွေကိုမြန်မြန်တတဗလက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ဆောင်ရွက်ခွင့်ပြုဖို့လဲကုလသမဂ္ဂနဲ့ဒါဥလက်နဲ့တာစီအဖွဲ့တို့ကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့အကြီးအကဲမူလကဖိအားပေးနေတဲ့သူတွေကိုတိုက်တွန်းသွားခဲ့ပါတယ်
။ကြာသပတေးနေ့ကအမေရိကန်ပြည်ထောင်စုဟာစီးရီးယားနိုင်ငံတဲ့လေရင်မပြန်တမ်းရဆုံထားဖို့ရုရှားနဲ့ဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းနိုင်ငံသားရေးဝန်ကြီး Rex Taylor ဆန်ရဲစကားကိုရှင်းပြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုမေးခွန်းထုတ်နေကြပါတယ်။ဝန်ကြီး Taylor ဆန်ကဗုဒ္ဓဟူးနေ့ကြေညာချက်မှာစီးရီးယားမှာလေရင်မပြန်တမ်းရဆုံနဲ့မြေပြင်အပြစ်ရဆဲရေးလေလာသူတွေထားဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအပါအဝင်တည်ငြိမ်မှုရှိရေးအမှတ်ခံချက်ရဖို့ရုရှားနဲ့ဖြစ်နိုင်ခြေရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပြောသွားခဲ့တာပါ။အမေရိကန်ရုရှားနှစ်နိုင်ငံဟာစီးရီးယားနိုင်ငံရဲ့အနာဂတ်နိုင်ငံရေးအခြေအနေတည်ငြိမ်အောင်စတင်ဖို့လိုအပ်တဲ့အခြေခံဆောင်ရွက်ချက်တွေအတွက်အတူတကွဆောင်ရွက်နိုင်မလားဆိုတာကိုပြောခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့ကသတင်းထောက်တွေကမေးမြန်းရမှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဝန်ကြီးရဲ့ကြေညာချက်ဟာအခုစီးရီးယားနဲ့ပတ်သက်လို့လက်ရှိအခြေအနေပေါ်ရုရှားနဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဖော်ပြထားတာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအကြောင်းအရာပေါင်းများစွာကိုစဉ်းစားနေတဲ့အကြောင်းနဲ့မူဝါဒပြောင်းလဲသွားတာမဟုတ်ကြောင်းတချို့စကားလုံးတွေစကားစုတွေကတော့ဒီဖြစ်ရပ်ပေါ်မှာပြောင်းလဲကောင်းပြောင်းလဲခဲ့တာဖြစ်ပေမဲ့ဒါဟာအမေရိကန်ကအခုလက်ရှိစဉ်းစားနေတဲ့အခြေအနေများစွာတွေကတခုသာဖြစ်တယ်လို့လည်းပြောခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ခွာညူတို့ကြီးညာပေးသွားတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ G20 ညီလာခံအကြောင်းနဲ့စတင်ပါတယ်။ဒီနေ့စတင်မဲ့ G20 ကမ္ဘာစစ်မှုထိပ်သီးညီလာခံတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဂျာမနီနိုင်ငံဟမ်ဘတ်မြို့ကိုရောက်ရှိသွားချိန်မှာဆန္ဒပြပွဲတွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပေါ်နေပါတယ်။သမ္မတထရမ့်ဟာအောင်မြင်တဲ့ပိုလန်နိုင်ငံခီးစဉ်အပြီးဒီ G20 စစ်မှုထိပ်သီးညီလာခံမှာတော့တရုတ်ဂျာမနီနဲ့ရုရှားပြင်တခြားနိုင်ငံခေါင်းဆောင်တွေနဲ့ကြေပြောလာတဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးပြောဆိုရမှာဖြစ်တဲ့အတွက်အခက်အခဲနဲ့ရင်ဆိုင်ရနိုင်ပါတယ်။VOA ရဲ့ဥရောပသတင်းတော့ Luis Ramirez သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဟမ်ဘတ်မြို့ခီးစဉ်မြေကွေးကတော့ဒီမတိုင်ခင်ပူလာတကယ်ကိုသွားခဲ့တဲ့ခီးစဉ်နဲ့တခြားစီပါပဲ။ G20 စက်မှုအရာကြီးလည်းကတွေရဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်ဖို့အတွက်ရည်ရွယ်ဆူဝေးခဲ့ကြတဲ့လက်ဝဲရေးဆန္ဒပြသူထောင်ထဲချီကိုရဲတွေကပြီးတဲ့ပိုက်တွေတပတ်တုပ်တွေတုံးပြီးတော့လူစုခွဲခဲ့ရတာပါ။စနေပြသူတွေဟာသမ္မတထရမ့်ကိုဆန္ဒပြဖို့အတွက်ရက်တွေထဲချီကျိုးဆောက်နေကြတာဖြစ်ပါတယ်။ဆန္ဒပြသူတူကအခုလိုပြောပါတယ
်။ Oh, Donald Trump is kind of really symbolic for this issue about how to manage crises.
ဒီမှာအင်းပြောရရင်တော့ကမ္ဘာကြီးရင်ဆိုင်နေရတဲ့အကျပ်တဲကိုကင်တွယ်ရမှာ Donald Trump ကအဓိကကြားတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်နေပါတယ်။သူကကျမတို့ရဲ့စန့်ကျင်ဘက်ရန်သူကိုကိုစားပြုတဲ့တင်ကေတာတစ်ခုဖြစ်နေတာပါ။ဟာဘတ်ပြုဟာဆိုရင်အစင်လာအဖြစ်လက်ဝဲသမားတွေအရေးရှိစနစ်ကိုစန့်ကျင်သူတွေအထူးအနေထိုင်ရာအရက်ဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်အနေနဲ့ကိုကျိုးစည်းဝါကောက်ွယ်မှုကိုစန့်ကျင်ပြီးအားလုံးကိုပူးပွေလေးလေးလက်ကမ်းကျူဆွေးဆရာကိုပြသချင်တာကြောင့်လည်းဒီတရားပါထိပ်သီးဆွေးနွေးပွဲကိုကျင်းပတာပါ
။ Ich glaube, wir sind uns einig, dass wir
အရင်ကမောင်းဆောင်ပါဝင်တဲ့ဆက်ဆံရေးပုံမူခိုင်မာအားကောင်းစေခြင်းနဲ့ဆန္ဒတွေနဲ့ကျမတို့ဒီ G20 ထိပ်သီးစည်းဝေးပွဲမှာစုစည်းကြတာပါ။ပွင့်လင်းတဲ့လူအဖွဲ့အစည်းတည်းရဲ့အထူးသဖြင့်လွတ်လပ်တဲ့ကုန်သွယ်မှုတွေဖြစ်ဖို့လိုပါတယ်။
ဂျာပတီဝန်ကြီးချုပ်အန်ဂလာ မာကယ်ပြောသွားတာပါ။ ဟမ်ဘတ်မြို့ကိုသမ္မတထရန့်ရောက်မလာခင်နိုင်ပိုင်းလူမှာပဲဂျာမနီနိုင်ငံသားယုံကြည်ကြီးကလည်းအမေရိကန်နဲ့ပတ်သက်တဲ့စိုးရိမ်မှုကိုဖော်ပြခဲ့ပါတယ်။တနင်္ဂနွေကုန်သွယ်မှုတွေမှာဂျာမနီကအမေရိကန်ထက်အဆမတန်ပိုးပြီးတော့ကုန်ပစ္စည်းတွေတင်ပို့ရောက်ချနေတာကြောင့်ကုန်သွယ်ရေးပြပြတမှုတွေရှိနေပြီးတနင်္ဂနွေကကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်လို့သမ္မတထရန့်ကဝေဖန်ပြောဆိုခဲ့တဲ့အပေါ်မှာဆိုရည်တဲ့အကြောင်းဂျာမနီနိုင်ငံသားယုံကြည်ကြီးကပြောခဲ့တာဖြစ်ပါတယ်။အခုထိပ်သီးအစည်းအဝေးကတော့သမ္မတထရန့်အတွက်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားအရေးနဲ့တရုတ်ကတန်တယ်ပစ္စည်းတင်ပို့မှုတွေအဆမတန်များလာနေတဲ့အပေါ်မှာသူ့ဘက်ကဆွေးချက်တွေကိုဆွေးနွေးပြောဆိုနိုင်မှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံတွေကခေါင်းဆောင်တွေဟန်ဒက်ပြုတ်ကိုဆက်ရောက်လာချိန်ဒီအရေးချစ်စနစ်ဆက်ကြီးဆန္ဒပြသူတွေကလည်းပြုတ်ရင်းမှအကြီးကျယ်ဆွေးဆန္ဒပြနေကြတာပါ။ဂျာပီရဲတွေကတော့ဆန္ဒပြမှုတွေအတွင်းမှာအကြမ်းဖက်မှုတွေမဖြစ်အောင်မိလဘုံတွေအပါအဝင်အိမ်တွေးလုံးလက်လက်တွေရာထဲချီတိတ်ဆိတ်ခဲ့ပြီးတော့ဆန္ဒပြပွဲတွေကိုဟန့်တားဖို့ကြိုတင်ပြင်ဆင်ထားခဲ့တာပါ။ကမ္ဘာပေါ်ကအရေးကြီးပုဂ္ဂိုလ်တွေတက်ရောက်ကြတဲ့ဒီသိသိဆွေးနွေးပွဲမှာအရေးပါတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ကွဲလွဲမှုတွေကလည်းရှိနေဦးမှာဖြစ်ပါတယ်ရှင်
။မကင်ပြည်တွေပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မတရားတဲ့နဲ့ဆက်သွယ်ရဲဆိုပြီးတော့ဖမ်းဆီးခံထားတဲ့တရင်သမားတွေအကြောင်းကိုပြောပြချင်ပါတယ်။ဒီဘောချင်းထောင်မှာမတရားတဲ့ဥရေပုံမှစက်ခွန်တင့်နဲ့အရေးယူဖမ်းဆီးထိန်းသိမ်းခံထားတဲ့တရင်တော်၃ဦးအပါအဝင်၆ဦးကိုဒီကနေ့မနက်ဒီဘောမျိုးနဲ့တရားရုံးမှာရုံးထုတ်ပြီးတော့စတင်တရားဆွဲဆိုလိုက်ပါတယ်။ယမန်ကြီးယူလိုက်တာဖြစ်တဲ့အတွက်လာမယ့်21ရက်နေ့မှာပဲရုံးထုတ်တော့မှာဖြစ်ပါတယ်။ဒီဘောမျိုးနဲ့တရားရုံးမှာပဲရုံးထုတ်ဆွေးဆီးမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မူလကဇူလိုင်17ရက်နေ့ဂျုံချင်းချိန်ထားရာကနေနေမီလုံကြုံရေးချိန်တွေကြောင့်စောပြီးတရားဆွဲဆိုကယမန်ကြီးယူလိုက်တာမို့လာမယ့်ဇူလိုင်21ရက်နေ့မှာပဲသတင်းတော့၃ခုယုံထုတ်တော်မှာပါဒီမနေ့ယုံထုတ်ခဲ့တာနဲ့ပတ်သက်လို့တီဘောမြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်လမ်းစံမြို့နယ်တရားရုံးမှာလေသူတို့အမှုကဒီကနေ့တရားဆွဲတင်တာကတရားဆွဲတင်တဲ့အတွက်သူတို့ကလမ်းစံမြို့နယ်တရားသူကြီးနဲ့တီဘောမြို့နယ်တရားသူကြီးနဲ့ချိန်ဆလုပ်ပြီးတော့ဒီတီဘောထောင်ကနေယုံထုတ်တယ်ကယုံထုတ်ပြီးတော့သူတို့ဒီကတရားဆွဲတဲ့သဘောပါပဲကျွန်တော်တို့ဘာမှရှိပါဘူးကြာကျွန်တော်တို့ရေကတရားဆွဲလိုက်တာပေါ့တရားဆွဲပြီးတော့ဒီဝတ္တသူကြီးရဲ့လက်နဲ့ပြသူကြီးနဲ့ချုံမိတ်ပေးတာပေါ့ချုံမိတ်ကြပေးတာပေါ့ဟောပေါ့ပထမရုံချင်းတစ်ချိန်ချင်းတာပေါ့ဗျ20ပြည်နေစားချင်းတာဗ
ျတက်မတော်ကမတရားအတင်ဥပဒေပုံမှာစက်ခွန်တင်နေမူလကတီဘောမြို့နယ်မှာအမှုဖွင့်ထားရာကနေနမ်ဆန်မြို့နယ်မှာပြောင်းလဲအမှုဖွင့်ထားခဲ့ပြီးအခုတခါမှာတော့လုံကြုံရေးအရာတီဘောမြို့နယ်တရားရုံးမှာပဲအမှုကိုဆက်လက်စစ်ဆေးသွားမယ်လို့နမ်ဆန်မြို့နယ်ရဲစခန်းကဒူရဲမှုဦးတန်းဆွေကပြောပါတယ
်17ရက်နေ့မှာရမန်ကုန်သွားပြီအဲဒီကြားထဲမှာကျွန်တော်တို့ကကျွန်တော်တို့ရုံးချောင်းလုပ်နေတယ်ဟိုတရားဆွဲပြီးလို့ရှိရင်လေတီဘောမှာပဲကျွန်တော်တို့ကဟိုတရားစီရင်မှာတိတာနမ်ဆာမဟုတ်ဘူးနမ်ဆာမဟုတ်ဘူးတီဘောဟုတ်ကဲ့ဟုတ်ကဲ့အဲဒီကဟိုတရားခံဖို့နော်တရားခံသူ့ကိုရောက်မှာပေါ့အဲ့ဒါလေသူတို့6လုံးကဟိုမှာရှိတယ်ဆိုတော့တီဘောချင်းထောင်မှာပဲရှိတယ်တီဘောမှာပဲတရားစီရင်မှာနော
် DV သတင်းဌာနကအကြီးတန်းသတင်းတော်ဦးအေးနိုင်သတင်းတော်ကိုပြည့်ဖုံအောင်အေယာဝတီသတင်းဌာနကသတင်းတော်ကိုသိန်းစော်ခေါ်ကိုလဝီဝံနဲ့အတူ6ဦးဟာပြီးခဲ့တဲ့ဇွန်လ26ရက်နေ့က DNLA လို့ခေါ်တဲ့တောင်းပလောင်ဖွဲ့ကကျင်းပတဲ့မူရစေဝါမီးရှို့ဖြက်စည်းပွဲကိုသတင်းတော်ယူပြီးအပြန်လမ်းမှာတမရစစ်ကြောင်းရဲ့ဖမ်းဆီးခြင်းခံခဲ့ရတာပါသတင်းတောက်တွေရဲ့မိသားစုဝင်တွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကထောင်ဝင်စာတွေ့ခဲ့ရပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ပြောဆိုထားပါတယ်သတင်းတောက်တွေနဲ့အတူဖမ်းခံထားတဲ့အရက်သား3ဦးကိုလည်းမိသားစုနဲ့တွေ့ဆုံခွင့်ပေးထားပါတယ်ဒီဗီသတင်းဌာနကအေရီတာဥက္ကမောင်ဆိုးကတော့တရားဥပဒေအရအကောင်းဆုံးရင်ဆိုင်ဖြေရှင်းနိုင်ဖို့ရှေ့နေအဖွဲ့တစ်ခုကိုဖွဲ့စည်းကဥပဒေကြောင်းအရရင်ဆိုင်သွားဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်အဲ
ကျွန်တော်တို့ကတော့legal team ပေါ့နော် legal team အနေနဲ့တော့လောက်ထားတယ်ဥရီဟိုကျွန်တော်တို့ရှေ့နေ၄ယောက်ကျွန်တော်တို့ data ကံရှေ့နေတချို့နဲ့ရန်ကွာရှေ့နေတချို့နဲ့ပေါင်းပြီးတော့ပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကဒါကျွန်တော်တို့ရဲ့ဥရီရေးရပိုင်းပေါ့နော်ရှေ့နေဖွဲ့ပြောပါတော့ကျွန်တော်တို့ဒီဥစ္စာပတ်သက်ပြီးတော့လိုက်ဆောင်ရဖြစ်ဖို့ရှေ့နေဖွဲ့တယ်ပြီးတော့ကျွန်တော်တို့နှားထားတာရှိတယ်အဲနောက်တစ်ခုကတော့လည်းတခြားဝင်နေရတော့မေးနေတာပေါ့နော်သူတို့ဒီလိုဝင်ပြားဥပဒေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးရမလဲဘယ်လိုကူညီရမလဲဆိုတာမျိုးတော့ဖွဲ့ရောလာနေတာပဲရှင်းနေရတော့အခုလောလောဆယ်၄ယောက်ရှင်းတယ
်အေယာဝတီသတင်းဌာနကအင်္ဂလိပ်ပိုင်းအယ်ဒီတာတဦးဖြစ်တဲ့ကိုကျော်စွာမိုးကတော့သူတို့သတင်းထောက်တဲ့ဥပဒေကြောင်းအရဖြစ်ရှင်းနိုင်ဖို့ပြည်တွင်းကသာမကနိုင်ငံတကာကအဖွဲ့အစည်းတွေစီကနေဥပဒေဆိုင်ရာအကူအညီတွေယူသွားဖို့စီစဉ်ထားတယ်လို့ပြောပါတယ်လက်ရှိသတင်းထောက်တွေဖန်ဆီးခံရတဲ့ပတ်သက်လို့သူက
ဒါလေး၃ယောက်လေပူလာကျော်ကိုဖမ်းတယ်ဆိုတာအထက်အဲ့လားတကယ်လည်းဒီဖိုင်လေးသူတို့လည်းခံစားရတယ်အဲ့တော့ကြိုင်ထဲမှာအဲဂျန်နီတီအများကြီးတက်ကို message ထားပေါ့ဟလာဟိုအားလုံးကတတိထားဆိုတော့ ဒီလိုလုပ်မယ်ဆိုရင်လည်းဒါမျိုးတော့ခံရမယ်ဆိုရင် message ပို့ခြင်းလာပါဗျာ။အကြောင်းမလို့ international ဖွဲ့စည်းတွေကအကုန်လုံးလိုက်ပြီးတော့ဒါ press attack attack ပေါ့။ဒါကတော့ဖန်နေခြင်းကတော့ဒီနိုင်ငံမှာ attack ခံရတယ်လို့ပုံဖော်ကြတာပေါ့ဗျာ။အဲဒီလို message ပို့ခြင်းလဲဆိုရင်တော့မကောင်းဘူးပေါ့။အဲ့လိုလည်းမဖြစ်ခင်ကျွန်တော်တို့ယုံကြည်တယ်။ဒီလိုလည်းလက်ခွင့်ကိုအာပြေးပါပြေးတယ်။အဲဆန်နေခြင်းသမားတွေကလည်းမနိုင်ရဲ့ peace process ပေါ့နော်။ဒီနေ့လုပ်ငန်းရှင်တွေအဲ့ဒီနေ့ရေးသားရဲဆိုတာကဒီနေ့ရက်နေ့ရရှိဖို့အတွက်အဲဒီကြေကဒါဝမ်းလုံးကျင်တာလည်းလို့ကျွန်တော်တို့
တရင်တော့တုံဖန်စီခံရတာနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တန်ယုံကစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ပြည်ထောင်အခြေဆိုင်မြမအရေးလှုပ်ရှားဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ CPJ လို့ခေါ်တဲ့တရင်တော်များအကာအကွယ်ပေးရေးကော်မတီနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့တွေနဲ့မြမပြည်ကတရင်မီဒီယာအဖွဲ့စည်းတွေကအ мян ဆုံးပြန်လည်လွှတ်ပေးဖို့အတွက်တောင်းဆိုထားကြပါရှင်
။ရန်ကုန်ခြေဆိုင်တရင်တော်မမိခါပြောတော်တာဖြစ်ပါတယ်။အခုတခါတော့ကချင်ပြည်နယ်ဘက်ကတရင်တပုတ်ကိုအလဲပေးကြပါတယ်။လလဆွာပြောဆိုခွင့်နဲ့တရင်လလခွင့်အခွင့်အရေးကိုဟန်ထားပစ်စီတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့တမတော်ကနေဖန်ဆီးထားတဲ့တရင်သမားတွေကိုပြန်လော့ပေးဖို့နဲ့ကချင်ပြည်နယ်အစိုးရအနေနဲ့တရင်အချက်လက်တွေကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ကတရင်မီဒီယာသမားတွေကဒီကနေ့မြကြီးနားမြို့မှာဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်တရင်တော့နိုင်ကွင်ကဆက်သွယ်မေးမြန်းပြီးတော့တရင်ပေးဖို့ထားပါတယ်ခင်ဗျာ
ကချင်ပြည်နယ်အတွင်းမှာရှိတဲ့သတင်းသမားတွေစုပေါင်းပြီးအစိုးရအနေနဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းရေးအဖမ်းဆီးခံသတင်းသမားတွေကိုလှုပ်ပေးရေးနဲ့ကချင်ပြည်နယ်အစိုးရအနေနဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးဖို့စောင့်ဆိုခဲ့တယ်လို့ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့11 Media ကအကြီးတန်းသတင်းထောက်ကိုထွန်းလင်းအောင်ကပြောပါတယ
်အစိုးရအဖွဲ့တမတော်အပြင်အခြားသောအဖွဲ့စီအသီးသီးကနေပြီးတော့လူထုနဲ့သတင်းမီဒီယာပေါ်လက်လက်တဖွဲ့အသုံးပြုနေပြီးဆက်သွယ်ဥပဒေပုံမှန်66ဂါကြီးပေါ့လေအဲ့ဒါကိုအမြန်ဆုံးဖျက်သိမ်းပေးဖို့နိုင်ငံတော်အစိုးရအနေနဲ့ဒီဖန်ကြီးခံတဲ့သတင်းသမားတွေအားလုံးကိုပေါ့အမြန်ဆုံးပြန်လို့ပေးဖို့ဒါကျွန်တော်တို့စုစည်းပြီးတော့တောင်းဆိုတာပါခင်ဗျာကျွန်တော်တို့ဒီပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တောင်းဆိုချက်ကတော့အများပြည်သူနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေကိုအချိန်နဲ့တရင်ကြီးထုတ်ပြန်ထိကားပေးဖို့ဒီလက်ကလို့အရေးကြီးဖြစ်နေတဲ့ကိစ္စရပ်တွေကိုအချိန်ဆောင်ဆိုင်ရမရှိဘဲနဲ့မျိုးစုံတင်ရမလို့ပဲနဲ့ဒီထိကားပေးဖို့အစိုးရအဖွဲ့ရဲ့လုံဆောင်ချက်တွေကိုပြည်သူတွေသိရှိနိုင်ဖို့ဆိုရင်တလားတည်းပြည်နယ်အစိုးရအဖွဲ့ကသတင်းစာအချိန်လင်းပွဲလေးပြုလုပ်ပေးဖို့အဲ့ဒါကပြည်နယ်အစိုးရကိုတောင်းဆိုတာခင်ဗျာ
ဒီကနေ့မနက်10:00နာရီမှာမြစ်ကြီးနားခြေဆိုင်သတင်းသမား30ကျော်ကနေမြစ်ကြီးနားမြို့ပြည်နယ်တရားရုံးရှိဗီဒူအာစာခွင့်အရှိနဲ့မြစ်ကြီးနားပူဇာရှိ3နေရာမှာသတင်းလွှတ်လပ်ခွင့်ရရှိရေးမီဒီယာဖိနှိပ်မှုကိုရအဖမ်းဆီးကံသတင်းသမားများပြန်လွှတ်ပေးရေးစတဲ့စာရန်ပါတွေကိုကင်ဆောင်ပြီးစုယုံဆန္ဒဖော်ထုတ်ခဲ့ကြတာပါအထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုနှောက်ယှက်ဖြစ်စေတဲ့ပုံမှန်66ဂါကြီးကိုကန့်ကွက်ရတာနဲ့ပတ်သက်လို့ကိုထွန်းလင်းအောင်ကခုလိုဆက်ပြောပါတယ
်။66ဂါကြီးနဲ့ပတ်သက်လို့ပြောကြတဲ့ခါကျတော့ Green Media ကတက်အောင်လူမှုကွန်ရက်တွေဖြစ်တဲ့ Facebook တို့ဒါ YouTube တို့သူတပြင်းတော်မြန်မာနိုင်ငံမှာတော့ Facebook ပေါ့နော်။ပြင်ကြရတယ်။တကယ်တခုဒီတင်ဟာဒီလူမှုအတွက်တိုးရအတွက်သူ့အတွက်လည်းဒါပြင်ရရှိတာပါမယ်။လူမှုအတွက်ကလည်းဒါပြည့်ကျင်တာလေးတွေပါမယ်ဆိုရင်ဒါသတင်းလိုက်ဒီအားလုံးကဒါ Facebook ကမျက်နှာပေါ်ပြင်ရတယ်။ဒီလိုတင်လာတဲ့ခါမှာသူတို့ရဲ့ဥပဒေကြီးကအဆိုးဆုံးကတော့အမကမရတာအဒါအဆိုးဆုံးပဲ။တော့ကြောက်ကဆိုတာနဲ့ခင်ဗျားချုပ်ထဲမှာနေလို့ကျွန်တော်တို့ကအိဗေတက်ရောက်နေ။ဒါတော့လုံးဝမဖြစ်သင့်ဘူးကျွန်တော်တို့ပြောတာ
ကချင်းပြည်နယ်အတွင်းမှာလည်းပြည်နယ်အစိုးရအနေနဲ့သတင်းမီဒီယာတွေကနေမေးမြန်းလာတဲ့မေးခွန်းကိုဖြေကြားပေးဖို့နဲ့သတင်းထုတ်ပြန်ပေးဖို့အားနည်းနေတဲ့အပိုင်းမှာရှိနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြစ်ကြီးနားခြေဆိုင်မြစ်ကြီးနားကျန်တဲ့အဒီတာချုပ်ဆိုင်းမိုင်ကအခုလိုပြောပါတယ်
။ကျန်တာလို့ရှိရမှာကျွန်တော်အခက်အခဲအများကြီးရှိတယ်။ဒီလိုအခက်အခဲရှိတယ်ဆိုတော့ကျွန်တော်ပြည်သူတွေတကယ်မှမချပြနိုင်ပါဘူး။သူတို့တနစ်တာပါရေလှောက်ဆောင်သွားလဲဆိုတော့ကျွန်တော်ဘာမှမသိရပါဘူး။ကျွန်တော်တို့မသိရတာမဟုတ်ပါဘူး။ပြည်သူတွေမသိရတာပါ။သူမီဒီယာကိုချိန်မီတဲ့နဲ့ထုတ်ပြန်ပေးတဲ့အပေါ်မှာသူတို့မေးခွန်းတွေကျွန်တော်ပြန်ရပါတယ်။ကျွန်တော်မေးခွန်းတင်ထားတာ၅လ၆လရှိပါပြီ။ကျွန်တော်အခုချိန်မီဖြေကြားပေးချက်မရှိပါဘူး။
ကချင်ပြည်နယ်အစိုးရအနေနဲ့မီဒီယာတွေနဲ့ထိသွေးဖို့အားနည်းနေတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရဖွဲ့ဝင်စကြဝဠာမွေးမြူရေးနဲ့စံမြောင်းဝန်ကြီးဦးမြတ်သိန်းကခုလိုရှင်းပြပါဗျ
။ကျွန်တော်တို့အားနည်းတဲ့အပိုင်းကတော့တချို့သောသတင်းတွေဟာကျွန်တော်တို့ဒီကချင်ပြည်နယ်နေရာတခြားတိုင်းပြည်တွေနဲ့မတူတဲ့အချက်ကတော့ဒီတိုက်ပွဲတွေရှိတဲ့ဆိုတဲ့အခြေအနေရောဟောဒီပေါ်မှာလဲကျွန်တော်တို့ကဒီလုံခြုံရေးတတိနဲ့ထားပြီးမှစကားကိုနည်းနည်းစဉ်းစားကြည့်ရင်ပြောရတဲ့အပိုင်းရှိတာလဲပါမလို့ထင်တယ်ခင်ဗျာမိမိကြောင့်မို့အစိုးရအဖွဲ့တော်မှာပြဿနာတစုံတရာတက်သွားနိုင်တယ်ဆိုတဲ့အခြေအနေကကျွန်တော်တို့ရှိမှရှိနေတယ်ခင်ဗျာတတ်နိုင်တယ်ခင်ဗျာတတိမီဒီယာကိုရှောင်တယ်လို့အဓိပ္ပာယ်ရောနည်းနည်းထွက်တယ်ခင်ဗျာ
ထားပြင်စွန်လ26ရက်နေ့ကတောင်ပလောင်တရားနယ်လေးနယ်မြေတွင်မူရေးစေဝါတိုက်ဖြည့်ရေးနှင့်ပတ်သက်တဲ့သတင်းတော်ယူပြပြမှာမြန်မာတပ်မတော်ကနေဖမ်းဆီးပြီးမတရားတဲ့ဥပဒေပုံမှန်16ရက်နေ့အမှုဘွေရေးယူခဲ့တဲ့
ထိုင်းချီတိုင်းသတင်းတော့နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဒီလိုသတင်းသမားတွေကိုဖမ်းဆီးတရားစွဲဆိုခံရတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်နဲ့သတင်းမီဒီယာကြားမှာဖြစ်တဲ့ပြဿနာတွေလို့မမြင်ပဲဒီစဲဥပဒေတဲ့ဟာတရားမျှသမှုရှိမရှိဆိုတဲ့ရှုထောင့်ကနေကြည့်ဖို့သတင်းသမားတွေစိုးရိမ်နေကြတဲ့ဆက်သွယ်ရေးပုံမှ69ကြီးကိုပြင်ဆင်ပြသမှုစဉ်းစားနေတဲ့အကြောင်းနိ
ကိုအကြသေးခင်ကဖမ်းဆီးအေးအေးလိုက်တဲ့အတွက်အာဏာပိုင်တွေအပေါ်ဝေဖန်မှုတွေကမကအေးအေးလိုက်တဲ့ဥတွေတွေရှိတယ်လားမရှိတော့ဘူးလားဆိုတဲ့မေးခွန်းတွေတကြော့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခင်းနဲ့မလျော်ညီတော့တဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေပါသလဲဘယ်ဥပဒေမျိုးတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပတ်ဝန်းဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
အားရှင်နေနေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လီလန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အထမံဖိတ်ခေါ်ပါရယ် VOA မြန်မာပိုင်းကနေတောက်ကြနေခြင်းနေခင်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွန့်ပေးနေပါရယ်တော်ရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာကိုယ်ကစားပြီးတော့တရင်ချင်းချုပ်ကိုကိုအောင်လုံကတက်လက်ချင်းညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ဘာစီဝိုင်းအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်နေဒီကနေ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်ရက်ကြာတွေ့ဆုံရမှာဗန်နိုင်းစီဝက်တွေကလုံထုံးလုံးကြီးတံပြန်ချမ်းပက်လုပ်ငန်းတွေရာသီဥတုပေါက်ပြန်မှုတွေကုန်စည်ဖြန့်ဖြူးမှုတွေနဲ့ယောဂကုသပြန့်နှံ့မှုတွေပါဝင်ကိစ္စရပ်များစွာကိုဆွေးနွေးဖြေရှင်းရမှာဖြစ်ပါတယ်။ရာသီဥတုပေါက်ပြန်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာဘုံသဘောတူညီချက်ရဖို့မတိကျပေမဲ့အင်းရှင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကတော့ကိစ္စရပ်တော်တော်များများမှာသဘောတူညီချက်တွေရနိုင်မှုမျှော်လင့်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါဗျ။2030စေဝါးရီစတင်လိုက်တဲ့ဒီကနေ့မှာပဲဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအားလည်းဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒုတိယနေ့ဖြစ်အတည်ပြုနေ့ဖြစ်ပွားခဲ့ပါတယ်ဒီကနေ့ညီလာခံမှာအရေးပါတဲ့အစီအစဉ်တစ်ရပ်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးတန့်တွေ့ဆုံရမှာတော့ဆီးရီးယား၊ယူကရိန်းနဲ့မြောက်ကိုရီးယားအရေးကိစ္စတွေပြင်အမေရိကန်ယူကော့ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဆွေးနွေးကောင်းဆွေးနွေးပွဲရှိနေပါတယ်ဒီချင်းနိုင်ငံဆန်နန်ကျွန်းဆက်မြောက်ပိုင်းဒေသကစစ်တပ်စစ်ဆေးဂိတ်တစ်ခုမှာအသေးကံကားဝန်ခွဲတက်ခဲ့မှုတစ်ခုကြောင့်စစ်သား10ဦးသေဆုံးသွားကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်အစင်းမြင့်ရရှိသူကသေဆုံးခဲ့တဲ့တက်ခဲ့မှုတွင်လူ20ထက်မနည်းဒဏ်ရာရသွားတဲ့အကြောင်းလဲဒီပီသတင်းတစ်ပုဒ်ကဖော်ပြပါရယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခစလရဲ့ရှေ့သတင်းပါမြန်မာနိုင်ငံခီးစင်မှာလူ့ခွင့်ရေးကောင်စီကဖော်ပြထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆွေးနွေးကသတိပေးလိုက်ပါရယ်ဒုက္ခစရရင်ကြီးကတော့မြန်မာနိုင်ငံကယွယွန်းလာနေတဲ့လုံခြုံရေးကြုံရေးပြဿနာတွေကြောင့်လူ့ခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနိုင်တဲ့တွေကိုစမ်းစစ်ဖို့မြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ
။တရင်ချင်းညုတ်ကိုကိုအောင်လုံကြေညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ DN1 ဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00 16, 19, နဲ့ 25 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဆောရဆင်းနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.